သရရှင်များခင်ဗျာလူလူကသူတို့ရဲ့မချေနှက်ချက်တွေကိုပြီးခဲ့တဲ့နေ့ထဲလွှတ်တော်ကိုတိုင်ကြားတဲ့နေရာမှာထောက်ဝဲကြော်လာတရားစီရင်နဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစီရင်မှာနှောင့်နှေးကြံ့ကြာမှုတွေကိုမချေနှက်တာတွေပါပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့အယက်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမချေနှက်ချက်တွေပေါ်နေတာဘာကြောင့်များလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပြည်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်ဝက်အမြင်တွေကိုကြားချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်အမတ်ရှင့်နေကြီးဦးအောင်သိန်းနောက်တစ်ခါမြန်မာနိုင်ငံရှင့်နေမြခွန်ရဲကဦးသိန်းတန်ဦးလို့ဖြစ်ကြပါတယ်ဆိုတော့ဒီအထက်လွှတ်တော်ပြည်သူလို့ရတိုင်ကြားစာဆိုင်ရာကော်မတီကိုဒီပြီးခဲ့တဲ့နေ့ထက်မှရောက်လာတဲ့တိုင်စာပေါင်း 4,000 ကျော်မှာဒီ 2,000 ကျော်ကတရားစီရင်ရေးကိုမကျေနပ်တဲ့ကိစ္စတွေဖြစ်နေတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့တကယ်တော့ဒီလွှတ်တော်တွေကိုရောက်မလာတဲ့ကိစ္စတွေလည်းအများအပြားရှိနေမယ်ဆိုတာကတော့သိကြပါတယ်ဆိုတော့ဒီပြဿနာကဘလောက်ထိအောင်များဟိုကြီးမားနေပြီလဲအရင်ဆုံးဒီရှင်းနေဦးအောင်သိဆွေးနွေးပေးပါဦးခင်ဗျာ
တရားစီရင်ရေးပတ်သက်ပြောရမယ်ဆိုရင်တော့ဗျာရှင်းပြောဒီနေ့ကျွန်တော်တို့ဆိုတော့ကိုယ်တိုင်ကကျွန်တော်လွှတ်တော်ပိုင်းဆိုင်ရာရောအခြေရေးဝင်ကင်တွေဆောင်ရွက်နိုင်တောက်တဲ့အနေအထားမျိုးကျွန်တော်မတွေ့ရသေးဘူးပေါ့နော်အဲ့တော့တရားစီရင်မှုတွေကကျွန်တော်အောက်ခြေအားဆိုင်ဟိုအထက်ကြီးပေါ့ဗျာဆိုတော့အဲ့ဒီကမကင်းနိုင်တဲ့အနေအထားမျိုးတွေပုံစံမျိုးစုံနဲ့ရှိနေသေးတယ်ဆိုတာတော့ကျွန်တော်တွေ့မြင်နေရတယ်ဒါပေမဲ့ဒီအားကိုဘယ်လိုပေါ်ထုတ်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲသွားရမလဲဆိုရဲစဉ်းစားမယ်ဆိုရင်တော့အရှိရေရှိသုံးသက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီတရားဥပဒေစိုးမိုးရေးဆိုရဲရန်တရားကြီးကိုကင်ကြွဖို့ဆိုတာအဲ့ဒီဟာနောက်ပြီးပြန်ဆွဲခြင်းရဲ့ပုံကူအချို့တွေလည်းရှိနေတယ်။နော်အဲ့ဒီလိုကျွန်တော်တို့နောက်ပြီးပြန်ဆွဲခြင်းရဲ့ပုံကူတွေရှိနေတယ်လို့တရားစီရင်ကိုကျွန်တော်တို့ဒီကြေချာပိုင်ပိုင်နေနေကြိုင်တွင်နိုင်နဲ့နော်ဩဇာလွှမ်းမိုးနိုင်နဲ့နော်တက်မှတ်ပြီးနေနဲ့ပုဂ္ဂိုလ်မရှိသေးဘူးလို့ပြောရင်မမှားဘူးလို့ဆိုရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါနောက်ကျွန်တော်ဒီမြန်မာနိုင်ငံရှင်းနေမြကွန်ရက်ကဦးသိန်းသန်းဦးရဲ့သဘောထားလည်းပြောပါအောင်ခင်ဗျာအဲ့တော့ကျွန်တော်ဒီမြန်မာနိုင်ငံတရားစီရင်စနစ်ရိုးရိုးနေတဲ့အခြေအနေတွေကဘယ်လောက်ဒီများဟိုကြီးမားနေလဲဦးသိန်းသန်းဦးတို့ကဒီမှာဟိုတရားစီရင်လောကမှာဟိုတော်တော်ထဲဝင်ကျင်လည်နေကြတဲ့ပုံကိုယ်ကြီးဆိုတော့
ဟုတ်ကဲ့ဗျာဟိုပုံပုံနဲ့လည်းပြောရရင်တော့ဗျာဟိုကျွန်တော်တို့စနစ်ကလိုရနေပါเนาะဒီခုကျွန်တော်တို့လက်ရှိတရားစီရင်စနစ်ကအခုလူလူကအစ်အမှန်ရွေးချယ်တင်ပြလိုက်တဲ့လူလူဆိုတာတက်လာတော့လဲပဲတရားစီရင်စနစ်ကြီးက2008ဖွဲ့စည်းပုံချင်ရဘူးဒီအောက်မှာဆက်အနာချင်းနေရဲ့အလိုကြဖွဲ့စည်းထားကြတဲ့တရားစီရင်ဖြစ်စနစ်ဖြစ်တဲ့အခါကျတော့အခြေခံအစလိုရနေတာပါเนาะကျွန်တော်တို့ကပန်းသစ်ကိုအိုးသစ်မှာမဆိုင်နိုင်ဘူးကျွန်တော်တို့ကပန်းသစ်ကိုအိုးခေါင်းမှာသွားဆိုင်နေရတယ်တကယ်တော့နှစ်သစ်ကြိုအတာအိုးမှာခေါင်းရမ်းပန်းနေမဆိုင်ဘဲနဲ့ကျွန်တော်အောင်းတပီပန်းဆိုင်ရမှာပေါ့နော်အခုကကြတော့ထိတ်ဆုံးအထိဒီတရားစီရင်စနစ်ဒါလူပုဂ္ဂိုလ်ရာပြောတာမဟုတ်ပါဘူးစနစ်ရဲ့ရွယ်ချက်ကစစ်အာဏာရှင်စနစ်ကိုကြားကန်ပြီးတော့စစ်အာဏာရှင်စနစ်ကိုကာကွယ်ပြီးတော့စစ်အာဏာရှင်စနစ်ကိုတိုက်ခိုက်တဲ့ဒီမိုကရေစီအင်အားစုကိုဖိနှိပ်ချုပ်ချယ်တယ်ဆိုတော့ရန်နေရာမျိုးတက်ဆင်ထားတဲ့အခါကြတော့အခြေခံလွဲတဲ့အခါသူတို့ဟာဟိုပြည်သူတွေကိုကိုစားပြုပြည်သူကြိုးစည်းဝါကိုစားပြုတော့မလုံနိုင်ဘူးဒါစနစ်အခြေခံဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာတောထရှင်တွေကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ Facebook ကနေတစ်ဆင့်ကျွန်တော်တို့ဟို comment တွေပေးထားတယ်လည်းရှိပါတယ်ဒီထဲမှာတစ်ယောက်ကတော့ဒီကိုအန်နိုဟာမင်းဆိုပြီးတော့ဆိုတဲ့ account နဲ့ကျွန်တော်တို့ပို့ထားတာစာလူတစ်စောင်ဖတ်ပြခြင်းပါတယ်သူကတော့မြန်မာပြည်မှာနေတဲ့လူတိုင်းသိပါတယ်အစိုးရအစ်စ်ကိုပြောအောင်ဆိုရင်လည်းအစိုးရအစ်စ်မှာလုတ်ပိုင်ခွင့်ကိုပြန်ကြည့်ရမှာပါတဲ့တပ်မတော်ကအရေးကြီးတဲ့ဝန်ကြီးဌာန၄ခုကိုနေရာယူထားတယ်တရားရေးမှန်တိုင်းကောင်းဖို့ဆိုရင်တော့ပြည်ရေးကိုအစိုးရအစ်စ်လက်ထက်ကိုအပ်လိုက်ပါတဲ့ဒါဆိုရင်ကောင်းသွားမှာပါပဲဆိုပြီးပြောပါတယ်ဆိုတော့ဒီဟိုအစိုးရတည့်ရပြောင်းသွားရုံနဲ့အစသာရေးရပြောင်းမသွားနိုင်ဘူးဆိုတာကတော့သိကြပါတယ်အထူးသဖြင့်ကတော့ဒီမြန်မာနိုင်ငံလိုနှစ်ပေါင်းများစွာချွတ်ချုံကြခဲ့တဲ့တိုက်ပြည်မျိုးမှာတရားစီရင်စနစ်ကလည်းရိုယွန်းခဲ့ရတာပါဆိုတော့ဆက်စွာဦးအောင်သိန်းလည်းပြောပါတယ်နောက်ဦးသိန်းတန်းဦးလည်းပြောပါတယ်ကျွန်တော်တို့ဒီဟိုစနစ်ရဲ့အားနည်းချက်တွေရှိတယ်ဆိုတော့ဒီနေရာမှာကျွန်တော်တို့စနစ်ရဲ့အားနည်းချက်တွေဆိုတော့ဘယ်ပိုင်းတွေမှာအဓိကအားနည်းနေလဲဆက်စွာလိုမျိုးပြောတဲ့ဟိုပေါ်လီတော်တာရှင်တယောက်မှတ်ချက်ပေးသလိုပေါ်လီဒီလိုမျိုးဟိုပြည်ရေးဌာနကဒီတက်ကထိန်းချုပ်မှုတွေအောက်မှာရောက်နေတာမျိုးကြောင့်လားဘလို့အချင်းနေမျိုးတွေကအကြောင်းတရားစီရင်မှာဟိုလုံနိုင်ခိုင်နိုင်တဲ့အခွင့်မသာပဲဖြစ်နေရတာလေဥအောင်သိအရင်ဆွေးနွေးပေးပါဦ
းအခုကကျွန်တော်တို့ကညာဟိုတရားစီရင်စနစ်ပိုင်းကိုသွားမယ်ဆိုရင်တရားရုံးပိုင်းကိုအမှုတက်လာတာဘယ်ကစတဲ့လဲဆိုရေးဘက်ကစတဲ့တဲ့အမှုအရင်ပေါ့ဗျာ ये बेहा बेहद आदर्श रो पीले छाना है पीले वही छाना है ले आओ मार चले अ पीले वही का चनो टका बोगो पीने अरो अरो सीन सीन आला बोली ना अरो ये ने मु स्वेटिंग लाबी स्वेटिंग मु जोड़े का जरो ते आयु में सेंगा का ये ने मु मातुआ ना पंची लाले ऐसे के नहीं आई तो बहुत साने मु किम्यू सोये ตรุอ่าหัวบ่ยืดชื่อน้องสังเวยไม่พอเปียอะไหนงานนี้อ่ะหมูเด้กิษาญูฤทธิ์ส่วนเองตรุปงงานญูสงเนี่ยลับไปละอยู่ชื่อเลยเราจะเนาะบอกมาဖြစ်တယ်ไอ้ลับไปละอยู่อ่ะเป็นปงงานเนี่ยอภิอยู่ลุกละเลยสรุปสุจะว่าสุท่องนั้น 3 นิดช่องน่ะบอมมาอภิอยู่สรุปบ่บ่ล่ะနိုင်น่ะเว้ยเนี่ยเอออะนี่หาโหส่งจีลีลาโหสรุปอภิเษกนี้อ่ะเลยเราช่วยมาไม่ใช่อ่ะส่งจีลีลาเนี่ยอภิเษกท้าไปแล้วเนาะเลยไอ้ส่งจีลีลาอีอภิเษกอ่ะเราอุริตบอตบาวะโหเลยอตันเป็นอตอตันติโหลัวไปเออเราก็ดีนี้ပြောนี่ล่ะเตียสิยันยาอยู่โหปุบิบุสู้ยินเราภวยีบุโหตั้วถิตุโหลัวได้ ဖွဲ့စည်းပုံမှာကျွန်တော်တို့ရဲ့နိုင်ငံရဲ့ဖွဲ့စည်းပုံမှာကဒီကျွန်တော်တို့ဝင်ကြီးဌာနတခုပဲ့နေတယ်အဲ့ဒါဘာလဲဆိုတော့တရားရေးဝင်ကြီးဌာနမရှိတဲ့ကိစ္စပဲတရားရေးဝင်ကြီးဌာနကအက်ဒမင်သဘောမျိုးနဲ့တရားကြံကြွယ်ပြီးတော့ကျွန်တော်တို့ဒီဘက်ကတရားစီရင်တဲ့ကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆောင်ရွက်လीလာနိုင်တဲ့လုပ်နိုင်တဲ့ခေါ်ထုတ်နိုင်တဲ့ဆိုတဲ့အစ်စ်မျ ကျွန်တော်တို့ဟိုဘယ်လိုခေါ်လဲလက်ဆင့်ကမ်းပြီးတော့ဆောင်ရွက်လည်ရတဲ့အတိုင်းအတာမျိုးဖြစ်နေသေးတယ်ဆိုတော့ကျွန်တော်တွေ့တယ်အဲ့တော့ကျွန်တော်ကဖွဲ့စည်းပုံမှာဖွဲ့စည်းပုံမှာကိုနိုင်ကကျွန်တော်တို့ကတရားရေးဝီဆိုင်တာမရှိဘူးအဲ့ဖွဲ့စည်းပုံဟာဘာပဲပြောပြောပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်ဆိုတာလည်းကျွန်တော်ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီပေါ်လေတရားစီရင်ရေးမှာတရားလွတ်လပ်မှုအပိုင်းမှာလည်းမေးခွန်းထုတ်တာတွေတော်တော်များများရှိကြပါတယ်ဆိုတော့ဟိုတရားစီရင်ရေးမှာဒီအရေးကြီးတဲ့ရဲတပ်ဖွဲ့ဆိုရင်လည်းတက်အောင်မှာရှိနေတယ်တချို့တက်နဲ့ပတ်သက်တဲ့အမှုတွေမှာဆိုလည်းလွတ်လပ်လပ်စုံစမ်းတာအရေးယူရမလုပ်နိုင်ဘူးဆိုပြီးပြောရလည်းရှိပါတယ်ဆိုတော့တရားစီရင်ရေးမှာဟိုကန့်သက်ချက်အရာတို့ပေါ်လေအဲ့လိုမျိုးဟိုဖွဲ့စည်းပုံအရာဖြစ်နေတဲ့ကန့်သက်ချက်တွေကဘလောက်များကြီးမားလဲဦးသိန်းသန်းဦးသဘောထားလဲဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျာဟိုဒီဖွဲ့စည်းပုံအရာပြောရရင်တော့ကျွန်တော်တို့ဒီပြည်တော်စုတရားထုတ်တော်ချုပ်တရားသူကြီးအပါဝင်ပေါ့နော်ဒီတရားသူကြီးတွေကို impeachment ပေါ့ဗျာပြည်တင်ရှုံချတဲ့အခါမှာသူကတွတ်တော်နှစ်ရက်တွတ်တော်နှစ်ရက်ရယူသားတွတ်တော်ပြည်ပြည်သူတွတ်တော်ဖြစ်ဖြစ်ကိုယ်စလဲလေးပုံတစ်ပုံကဒီပြည်တင်ရှုံချပုံတွေစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခွင့်ရှိတာဟုတ်ဗျာအဲ့တော့တွတ်တော်တိုင်းတွတ်တော်တိုင်းမှာလည်းတက်မတော်ကိုယ်စလဲကလေးပုံတစ်ပုံပါနေတာဟုတ်ပါနေတော့တက်မတော်လေးပုံတစ်ပုံကအခြေမရွေးဖြုတ်ချနိုင်တဲ့ impeach လုပ်ဖို့အတွက်တင်နိုင်တဲ့အနေအထားရှိတော့အဲ့ဒီအကန့်တကတခါရှိနေတယ်ရှိနေတယ်ဖွဲ့စည်းပုံတက်တဲ့အရာတော့သူကဟိုတိုက်ရိုက်ပြထားတာမရှိဘူးဒါပေမဲ့ဥပမာအားဖြင့်ကျွန်တော်တို့ပြည်အောင်စုတရားတော်ချုပ်တရားသူကြီး9ယောက်ရှိတယ်၄ယောက်ကစစ်တပ်ကလာဒါမျိုးဖြစ်နေတယ်ရဲကဒီလေးလေးအောင်မှရှိတယ်နောက်တစ်ခါချင်းနေကျုံယုံကလည်းပဲပြီးကြလွတ်လပ်တယ်လို့ပြောမရဘူးချင်းနေကျုံယုံကလည်းပဲကျွန်တော်တို့အရင်တုန်းကဗိုလ်ချုပ်တွေခန့်ခဲ့တာပဲဒါကတဘာဝတော့ကြားတယ်ဗိုလ်ချုပ်ကြီးသိန်းစိန်ကအဲ့မှာအယူသိစေကြည့်လို့တဲ့အခါမှာသူတက်ကသူယုံကြည်ရတဲ့လူတွေသူခန့်ပါပေါ့လေဒါကတော့တော့အဲ့ဒီလိုပဲကျွန်တော်တို့ဒီလူလူစုဝတက်လာတဲ့အခါကျရင်လူလူစုဝအဲ့ဒီဖွဲ့စည်းပုံမှာအချို့အခွင့်အမ်းတွေကိုတုံးပြီးတော့7ယောက်ကြီးကျွန်တော်တို့ခန့်လို့ရတယ်ဗျာခု9ယောက်တယောက်ဆုံးတော့6ယောက်ကျန
်
နောက်ထပ်9ယောက်ထပ်ခန့်လို့ရသေးတယ်အဲ့ဒီမှာကျွန်တော်တို့ထုတ်ရှားနိုင်တဲ့အပိုင်းတွေရှိတယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီမှာသောတာရှင်တချို့ကလည်းဟိုလားလူသဘောထားတွေပေးထားတာရှိပါတယ်ဒီမှာတယောက်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါကိုကျော်တန်းဝင်းဆိုတဲ့အကောင့်နဲ့သူကပို့တာပါသူကတော့တရားသူကြီးတွေကအရင်ကအချင်းနေမပြောက်တာလဲပါပါတယ်ပြီးတော့တရားသူကြီးတွေလက်စားလို့ရှိရင်လည်းအေးမြီဝဲထားရည်လည်းပါပါတယ်တရားသူကြီးတွေလက်စားလို့ရှိရင်ထိရောက်အေးယူနိုင်မယ်တရားဆက်ဆုနိုင်မယ်အဖွဲ့အစည်းမျိုးအစိုးရကဖွဲ့ပြေးတင်ပါတယ်ဆိုပြီးတော့လည်းသူကတိုက်တွန်းထားပါတယ်ကျွန်တော်တို့နောက်ဒီသောတာရှင်တွေကျွန်တော်တို့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အရင်ဆုံးတော့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနဲ့များနေတဲ့အတွက်ဟိုတက်နိုင်မြဟိုလိုရင်းတူရှင်းကျွန်တော်ဆွေးနွေးပေးဖို့မေတ္တာရက်ခံခြင်းပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ကိုစောချိတ်ရှိနေပါလေကိုစောချိတ်ကတဘောလားကိုစွန့်နေပြပါကိုစောချိတ်တူကတော့ဒီမကြသေးရင်ကဒီဟိုဘာအမှုတချို့မှလည်းပဲလိုက်ပါပြီးတော့သူဆောင်ရွက်ပေးခဲ့ပုံကူလို့နားလည်ပါတယ်ကိုစောချိတ်တို့တွေ့ရကြုံရသမျှပေါ့ဒီတရားစီရင်ရေးမှာဟိုအလိုမကျနိုင်စရာအခြေအနေတွေဘာတွေများရှိလဲဆိုတာစွန့်နေနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ကိုဟိုဘောဒီလိုဘောကျွန်တော်တို့ဗီဒီယိုဒီနဲ့စက်နဲ့ထိတ်ကြိုက်ဖြစ်ပြီးဆိုအမြဲတမ်းပဲသူတို့ကပရိုဖော်မစ်ဆိုတော့သူတို့ပဲကာဘာလုတ်ပေးတဲ့တန်တီစစ်မှုထမ်းချေဆိုတဲ့ဥစ္စာနဲ့ကျွန်တော်တို့ကိုတော်တော်လေးအကန့်တလည်းဖြစ်နေတာပေါ့အဲ့ဒါကျွန်တော်ရဲ့ဗီဒီယိုတွေကဒီဘွဲ့ definition ကိုတိဘွဲ့တော်တော်လေးခေရင်လည်းကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ဟိုဖြစ်ပြီးသူတို့နဲ့ထိတ်ကြိုက်ဖြစ်ပြီးဆိုရင်အမြဲတမ်းပဲသူတို့ကပဲဆိုတော့ကိုလင်းမိသားမှုညတာမှုမရှိဘဲနဲ့တရားစီရင်ရေးမှာအဲ့လိုဆုံးဖြတ်ချက်ထားတာကိုပဲကျွန်တော်တို့တွေးရတာပေါ့
โอเคโอเคကျေးဇူးပါကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းရဲ့တဘောထားလဲဟိုလူရင်းတို့ရှင်ဆွေးနွေးပြပါခင်ဗျာ
လူရင်းတို့ရှင်တော့ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကျင့်သုံးတဲ့ပုံစံကတော့တရားတကြီးကတရားတကြီးအလုပ်ကိုပဲလုပ်တယ်ဥပဒေပြဋ္ဌာန်းတဲ့အလုပ်မလုပ်ပါဘူးဒါသူတို့တည်ဝင်ပြောတဲ့စကားတွေရပါဗျာဟိုကတ်တူတူပဲဖြစ်အောင်လို့ပြောတာပေါ့အဲ့တော့တရားစီရင်ရေးလုပ်မယ်ဆိုရင်ပြည်ပြင်းလုပ်မယ်ဆိုရင်တရားတကြီးစီကိုတင်ပြတဲ့အမှုတွဲကင်နဲ့ရှိနေဟောဘာခေါ်မယ်ဆိုတော့ရဲရအရေးကြီးတာပေါ့ရန်ကုန်မှာဖြစ်နေတဲ့ပြဿနာအများဆုံးဟာတရားတကြီးရဲ့ရဲရဲဂျားရဲပွဲစားရဲ့အဲ့ဒီဂျားရဲမှာပလေးနေတဲ့အတွက်တရားစီရင်ရေးဟာအောင်မြင်နေတဲ့အကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတချို့တော်တာရှင်တွေပြပို့ထားရလဲရှိပါတယ်ကျွန်တော်ဟိုကတ်တူတူလေးပါပဲတယောက်ကတော့ဒီမေဆုဆိုတဲ့အကောင့်နေ Facebook ကနေကျွန်တော်တို့ပေးထားတာပါသူကတော့အဓိကကတော့တရားသူကြီးတွေကတိတိလေးလက်စားပါတယ်မကွေးတဲ့လူသားမှုတမှုဆိုရင်လည်းလေးနစ်ပါတဲ့နောက်တယောက်ကကျတော့ပြောပါတယ်ဟုတ်ပါတယ်တဲ့အင်းဝအမှုဆိုရင်လည်းဦးလေးကြီးဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အင်းဝအမှုပဲကြည်ပါတဲ့နှစ်ခုသွားပါပြီဆိုတော့ဒီလိုပေါ့လေတရားစီရင်ရေးမှာကြန့်ကြာတာတွေနှောင့်နှေးတာတွေအဲ့လိုမျိုးပေါ့လေဟိုလူတို့ကအားမလို့အားမရရလေတော်တော်များရှိနေပါတယ်တကယ်တော့ဒီလိုတရားစီရင်ရေးမှာအားနည်းချက်တွေရှိလာခြင်းအပြင်ပေါ့အကျိုးဆက်အနေနဲ့ကတော့ဥပဒေတွေကိုလေးစားလိုက်နိုင်မှုတွေလူလူချင်းမှာအားနည်းလာနိုင်တဲ့ဥပဒေတွေကိုချိုးဖောက်ဖို့ဝင်မလေးတာမျိုးတွေဖြစ်လာနိုင်တယ်ဆိုတော့ဒီလိုအခြေအနေတွေမဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုဓာရီကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဟိုဘယ်အပိုင်းနေမှာအဓိကအဖြစ်စပြီးတော့ဟိုအခြေခံချက်ချပြုရင်ပြောင်းလဲဖို့လိုမလဲဟိုဥအောင်တဲ့ရဲ့အမြင်အရင်ဆွေးနွေးပြပါဦးခင်ဗျာ
အခုကျွန်တော်တို့ကတရားဥပဒေစိုးမိုးရေးဆိုပြီးတော့အပန်းထုတ်ကြဗျာဆက်တရားဥပဒေစိုးမိုးရေးဆိုတာကလည်းတရားရုံးတစ်ပိုင်းရဲ့ပြီးရဲ့ကိစ္စအတည်းမဟုတ်ဘူးပေါ့နော်အထွတ်အရန်တရားကလည်းအဓိကကြတဲ့အပိုင်းကြီးပါတယ်ပေါ့အဲ့အထွတ်အရန်တရားအကြောင်းကိုကျွန်တော်ပြောလို့ရှိရင်ဆိုတော့လူရဲ့တပ်ဖွဲ့လူပုဂ္ဂိုလ်ရအခြေခံပြီးတော့စပြီးတော့ဟောဆောင်ရွက်ရဖို့လိုအပ်တာပေါ့အဲ့တော့ကျွန်တော်ဥမာတစ်ခုအနေနဲ့ကျွန်တော်ပြောပြမယ်ကျွန်တော်လေဗရွန်တောင်ကိုတလုံးမလုံးကကျွန်တော်ရောက်သွားတယ်ကျွန်တော်တို့ဒီမိုးကြိုးပြင်လေရွာเนาะကျွန်တော်တို့ရဲစခန်းကိုကျွန်တော်ရောက်တယ်ရဲစခန်းရောက်တော့ဒေါက်တာဝိသေစုမှုနဲ့ပတ်သက်ပြီးကျွန်တော်ကပြင်းပြင်းစုံစမ်းတယ်ဆုံးရတဲ့အခါမှာသူတို့ကဒီဥစ္စာဒေါ်ဖင်ဝိသေစီမှုနဲ့ပတ်သက်ပြီးတော့တရားရုံးကနေပြီးတော့ကျွန်တော်တို့ဟိုပါပေမှုသိကင်းဖွင့်တယ်ပေမှုသိကင်းဖွင့်တဲ့အခါမှာအဒေါ်ဖင်ဝိသေစုံနာဟာဓမ္မရာတိုင်းသိဆုံးနာမဟုတ်ဘူးလို့အဆုံးပြပြလိုက်တာနဲ့ရဲစခန်းကအဲ့ဒါဘဝနှစ်လူသတ်မှုဆိုပြီးတော့ပတ်နံပါတ်နဲ့အမှုထဖွင့်တယ်ဖွင့်လိုက်တာကတစ်နှစ်ကျော်လောက်တော့မကြာနေပြီအဲ့လွန်ခဲ့တဲ့၈လလောက်ကရ2000ဆက်ချောက်ခုနဲ့ရှစ်လဟာဘိုင်းလောက်ခဲ့ရအဲ့ဒီမှုပိတ်သိမ်းရတယ်လို့ပြောတယ်။ဟာကျွန်တော်ဘာဖြစ်လို့ပိတ်သိမ်းတာလဲခင်ဗျားတို့ဟာကျွန်တော်တို့ကော်မရှင်အလဲဒါလူခွေကော်မရှင်အလဲအဆုံးဖြတ်ပြူထားတဲ့အမှုဖြစ်တယ်။နောက်တစ်ခါခင်ဗျားတရားရုံးကလည်းဒါဓမ္မရာတိုင်းပြည်ဆုံးလာမဟုတ်ဘူးဆုံးဖြတ်ထားတယ်။အဲ့တော့အဲ့ဒီတော့ခြေရှားပေါ်လူနေတဲ့ဒေါက်ခင်ဝိပြည်ဆုံးမှုကတနတ်ကြည်တန်းထိမှန်ပြီးပြည်ဆုံးနေဆိုတော့ကျွန်တော်တို့ဒီကျွမ်းကျင်နဲ့เนาะကျွန်တော်မှုခင်းဆရာဝန်တွေရဲ့အချက်လက်ပေါ်မူဒီတရားရုံးရဲ့အဆုံးဖြတ်ကြီးရှိပါလင်းနဲ့လူ့ဘာမှုဆိုပြီးတော့ရဲစခန်းကကျွန်တော်တို့စိုင်းမြို့မှာရဲစခန်းတောက်ောက်ပွင့်ပြီးတော့ဘာဖြစ်လို့အဲ့ဒီမှုကိုမှားရင်မှုကိုပိတ်ကြလဲဘယ်သူကမှားလဲဒေါက်တာဝိသေယာမှားလာတာပြစ်တဲ့အဖွဲ့စည်းရဲ့ဒီဝန်ပောင်နဲ့ဥပိုင်ရဲ့အဖွဲ့စည်းကနေပြီးတော့ဒီလက်နက်ကင်အဖွဲ့စည်းပြစ်ခတ်တာမှားလာ ayo tiri jaya mafobiana mene mai muso wizamade ayo mai mu kamya saka mu zama lo ya ga jono miyo kiyai ubri ya shi ne kiyai jemu yi ya ni biyo jemu a mai mu so biyo nyun ja ye dwe mai mu ni ne pei pei ma le so biyo ho le shi shi ni de saka mu wa phi ba le ya ayo kana lo sin na ji ni လူတရားလုံးခင်ဗျာသင်္ဍကြီးတာအချိန်မှမီပြေဆုံးနေဆိုတာခင်ဗျာဟိုးလေးတို့ဖြစ်နေရမှုကြီးကမာယုံမှုဆိုပြီးတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုအခြေခံကြတဲ့ရေစကားအစဖြစ်နေတရားရုံးကဘာလို့မလဲကျွန်တော်ကမေးရပြီဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီရမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒါစာကျွန်တော်တရားရုံးကြီးတက်ပြီးတော့ကျွန်တော်ပေါ်ထုတ်ရမယ့်တာဝန်ကကျွန်တော်ရှိနေဒီမှာလဲတာဝန်ရှိတ
ဆောင်ရှိပါတစ်ချက်ဖတ်ပြပေးပါ
ဟုတ်ကဲ့ပါရှင်ပထမတစ်ခုကတော့ဆမ်မြူဘာချိုဆိုတဲ့နာမည်နဲ့ရေးသားပြဖို့ထားတာပါသူပြောထားတာကတော့မြန်မာနိုင်ငံတရားစီရင်ရေးကတော့မြို့နယ်ခရိုင်တိုင်းတရားရုံးမပြောနဲ့အထူးယူခံစုံညီတရားစီရင်တာတော့မှပဲဥပဒေကိုနားမလည်လားအဂတိလိုက်စားတာလားဆိုတာကတော့တရားသူကြီး9ယောက်နဲ့ဖျားပဲသိမယ်ဥပဒေကိုကြောခံပြီးပတ်စံပေးတဲ့အမှုတွေကိုအနိုင်ပေးတဲ့အမှုတွေလည်းအများကြီးပဲစီရင်ချက်ကိုဖတ်ကြည့်ရင်သိနိုင်တယ်ဒီအဆင့်တောင်ဒီလိုဖြစ်နေမှာတော့တခြားအဆင့်ဆိုပြောမနေနဲ့ဆိုပြီးပြောထားပါတယ်နောက်တစ်ယောက်ကတော့ဝိုင်းလေးဖြစ်ပါတယ်သူကတော့အစိုးရကိုအပုတ်ချနေတာဝန်ထမ်းတွေပါအစိုးရကတရားဥပဒေရှိတဲ့ဝန်ထမ်းကအစိုးရကိုအပုတ်ချနေတာပါအကျင့်ပြတ်တာတွေကခလေးလူကြီးအမြင့်တွင်နေပြီးလူတွေရဲ့စိတ်ထဲမှာညစ်ပတ်တာလိမ့်ညာတာလဲတာလို့ထင်နေတာကအခြေခံအမှားပါပဲအဲ့ဒါတရားသူကြီးတွေမကဘူးလူတိုင်းပါပဲဆိုပြီးပြောထားတာ
ပါဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတောတာရှင်တယောက်လည်းရှိနေပါတယ်သူကတော့မွန်ပြည်နယ်ကကိုလေးငယ်ဖြစ်ပါတယ်ကိုလေးငယ်သဘောထားကိုလည်းတက်နေမြလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ပါတယ်မင်္ဂလာပါမေယာပြောရေးကျွန်တော်တို့เนี่ยကြည့်ရတာကတရားစီရင်ပိုင်းဆိုင်ရာမှာဝင်ရောက်ဆက်ဖက်မှုတွေများတယ်လို့မြင်ပါတယ်ဥပမာဟိုရဲဘက်ဆိုရင်လည်းရဲနဲ့ပါဒနာဖြစ်မဲ့သူတွေအောက်ချုပ်ရေးပိုင်းဝင်ဆက်တာတို့တရားသူကြီးဘက်ဆိုရင်လည်းတရားသူကြီးဘက်ကိုဟိုပါဒနာဖြစ်မဲ့လူတွေတုတ်တဲ့အကြီးတွေဖြစ်မဲ့အောက်ချုပ်ရေးပိုင်းဆိုင်ရာသူစေတူဒီမဟုတ်ဝေရှင်ကြီးရှင်တရားပေးကုကဲဆိုရင်ခုံလို့ပြောရမှာပေါ့ဗျာအဲ့ဒါတွေဝင်ရောက်ဆက်ဖက်တဲ့ခါကျတော့ဒီတရားစီရင်ရာတစ်ခုဟာဘလို့မှတမမှမချနိုင်တော့ဘူးနောက်တစ်ခုကတရားသူကြီးတွေကလည်းအမျိုးသားချင်းလာကလူစိတ်ပြီးပြီးမှန်ကန်တဲ့အမှုကိုမှန်ကန်လို့ဆောင်ရွက်စေချင်တယ်ဟိုမျက်နှာတူတဲ့မျက်နှာနဲ့တူတက်ကမျက်နှာပေါ်ပြီးဆိုရင်တက်ကငွေကြီးချင်းနဲ့ပိတ်ပင်လို့လက်ထုံလို့ရပေမဲ့လည်းပေးပေမဲ့ကမ်းပေမဲ့လည်းမယူခဲ့နဲ့လူသားချင်းပြီးပြီးလူသားချင်းစာလာနဲ့စိတ်တကယ်တရားဒီတိတိယောက်ကြည့်ဝင်တဲ့အညီဆောင်ရွက်တော့ဟိုတရားရေးမှန်တိုင်းကောင်းလာမလို့တော်တော်မြင်ပါတယ်ဗျ
โอเคကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဥကျော်လင်းချန်ကင်းမျိုးဟာဖြစ်ပါတယ်ဥကျော်လင်းကတော့ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတာပါခင်ဗျာ
မြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့လက်ပေးလက်ယူမှုကိုအလင်းအမြန်မကင်တွယ်ခဲ့ရင်ဒီမိုကရေစီစနစ်ကိုတွားဖို့ခြေလှမ်းနေဟာနှိမ့်ကွင်းနေဦးမှာပါတရားစီရင်ရေးမှာအပြစ်ကျူးလွန်သူကိုမှတ်လောက်တားလောက်အောင်အပြစ်ဒဏ်ပေးခွင့်နဲ့တသက်ညာညာအပြစ်ဒဏ်ပေးခွင့်ခွဲခြားသတ်မှတ်ထားတာကိုကတရားသူကြီးကိုလက်လာပါငွေပေးဖို့ဖန်တီးထားသလိုဖြစ်နေပါတယ်။တရားစီရင်တာမှာလင်းလင်းမြန်မြန်မစစ်ဆေးနိုင်မှုတွေကလည်းအမှုရင်ဆိုင်ရသူတွေကိုစစ်ဆင်းရမှုတွေဖြစ်စေပြီးအလင်းအမြန်ပြီးစီအောင်လက်သက်ပကံငွေထွက်ပေါ်လာစေပါတယ်။အရေးချင်းရှိတဲ့ရှစ်နေရဲ့လျှောက်လျဲချက်ထက်တရားသူကြီးရဲ့အဆုံးဖြတ်ကသာအတီးဖြစ်နေမှုကလည်းတရားစီရင်ရေးဟာမြမမတဖြစ်နေရတာပါ။ဘာဖြစ်လို့လဲဆိုတော့အရေးချင်းမရှိပေမဲ့တရားသူကြီးနဲ့ပေါင်းစပ်နေတဲ့ရှစ်တွေကသာတွင်ကျင်နေကြလို့ပါပဲ။တရားသူကြီးနဲ့ရှစ်နှစ်တယောက်နှစ်ယောက်လောက်ကိုအေးအေးယူပြယုံနဲ့မလုံလောက်တော့ပါဘူး။တပီလုံးကမြို့နယ်တိုင်းမှာဒီအတိုင်းဖြစ်နေတာအမှုအခင်းနဲ့ကြုံတွေ့ရသူတိုင်းခံစားနေကြရတဲ့ဒုက္ခတွေပါပဲ။တရားစီရင်ရေးကိုစောင့်ကြကြည့်ရှုတိုင်တန်းလို့ရမယ်လူမှုအဖွဲ့အစည်းတရက်ကိုနိုင်ငံတော်အဆင့်ကနေလူ့အခွင့်အရေးသမားတွေနဲ့ဖွဲ့စည်းပေးရတော့မှာပါ။တရားစီရင်ရေးမှာမဟုတ်ပါဘူး။မြို့နယ်တိုင်းမှာလက်လာပါယူတဲ့ကိစ္စမျိုးကျူးလွန်တဲ့သူတွေကိုစောင့်ကြည့်တဲ့အရက်ဖက်အဖွဲ့အစည်းတွေဖွဲ့စည်းပေးရပါလိမ့်မယ်။နေဒီမှာဖြစ်ပျက်နေတာကိုဘ ਹੁ ဟာတိရှိဖို့မလွယ်ကူတာမို့ဘ ਹੁ ကဆရက်ွက်ကြေးရွာတွေအထိအစင်းစင်းစောင့်ကြကြည့်ရှုရေးအဖွဲ့တွေလိုအပ်နေပါပြီအမှုကျွလွန်သူကိုဖော်ထုတ်ရမယ့်အဖွဲ့အစည်းကကျွလွန်သူနဲ့ပေါင်းစပ်နေတာတွေတစ်တော့ထိသိမ်းစောင့်ရှောက်ရမယ့်သူကတခိုးသူနဲ့ပေါင်းစပ်နေတာတွေကိုအောက်ခြေမှာအလုံးသိနေကြတာမို့အောက်ခြေမှာတင်တရားဝင်ဖော်ထုတ်ဖို့အဖွဲ့အစည်းတရလိုအပ်နေပါပြီလို့ပြောချင်ပါတယ်ဗျာ
โอเคဒါတော့ကျွန်တော်တို့ကြံခင်းမျိုးဟာဥကျော်လင်းမှာဆိုတော့ဒီတရားစီရင်အားနည်းချက်နဲ့ပြောကြတဲ့အခါမှာဒီစနစ်ကိုအပြစ်တင်တာရှိတယ်ဆော့ဆော့ကလည်းပဲကျွန်တော်တို့ဒီပင်နယ်ဆွေးနွေးရတဲ့ပုဂ္ဂိုလ်နှူးကလည်းဒါတွေကိုထောက်ပြသွားပါတယ်နောက်တရားစီရင်မှာတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတာဝန်ရှိမှုတွေကိုလည်းထောက်ပြရတယ်ရှိပါတယ်ဆိုတော့လူလူကြားမှာတော့ကျွန်တော်တို့ဆော့ဆော့ကလည်းဒီသောတာရှင်တွေကကျွန်တော်တို့ဟိုပေးတဲ့စာရည်ထဲမှာလည်းပြောပါတယ်နောက်ဆွေးနွေးရတဲ့လူတချို့လည်းထောက်ပြရတယ်ရှိပါတယ်အဲဟိုသူတို့အများစုကတော့ဒီတာမန်ပြည်သူတွေကြားထဲမှာတော့ဒီလွတ်တော်တင်တဲ့စာရည်ထဲမှာလည်းဒါတွေတွေ့ရမှာပါဆိုတော့ဘာလဲဆိုတော့ဟိုသူတို့ကတော့သူတို့နဲ့အများဆုံးအဓိကတရားထိတွေ့ရတဲ့တရားရုံးတို့တရားသူကြီးတို့နောက်ဒီဟိုဖန်နစီတဲ့ရဲလိုအာဏာပိုင်တော်ဝင်ရှိတဲ့ပုံကူမျိုးတို့သူတို့ကပို့ပြီးတော့မချေနှက်တာမျိုးတွေလည်းကျွန်တော်တို့ကတွေ့ရပါတယ်ဆိုတော့ဟိုလက်ရှိတကယ်တရားစီရင်မှာအားနည်းချက်တွေကိုကျွန်တော်တို့ကပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဒီတရားစီရင်စနစ်မှာပြင်ဖို့လိုနေတာလားဒါမှမဟုတ်လူတွေရဲ့အကျင့်စရိုက်တွေကိုအရင်ပြင်ကြရမှာလားဘာတွေကိုဟိုအဓိကထားပြီးတော့ဟိုပြင်ဖို့လိုမလဲဥသင်္တန်ဥသဘောထားအရင်ဆွေးနွေးပြပါဦးခင်ဗျာ
ဗျာကျွန်တော်ကတော့လူရောမူရောတပြိုင်နက်သက်တင်ရမယ်ယူဆပါတယ်ဘာလို့ဆိုတော့ဒီစနစ်ကကျွန်တော်ကလွဲနေပြီစနစ်ကြီးကလွဲနေပြီအဲ့လိုယူဆတယ်ခုနကဒီဖွဲ့စည်းပုံကြီးအောင်လဲပါတဲ့အချက်တွေကသုံးတရားကဝင်ပြီးတော့ဖိချုပ်နိုင်တဲ့အနေအထားမျိုးတွေရှိတယ်နောက်တစ်ခါလူနဲ့ပတ်သက်လို့ပြောပြန်တော့လည်းပဲကျွန်တော်တို့ကဒီလူတရားစီတဲ့အခါမှာလူတွေကလည်းပဲဒီတရားသူကြီးတွေပေါ့ဗျာကျွန်တော်တို့ကဟိုတရားရုံးအနေနဲ့ပြောရလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုပေါ့ဗျာကိုယ်ဆုံးဖြတ်ချက်ပေါ်မှာပြတ်ပြတ်သားသားတည်တည်ကြီးကြီးပေါ့ကိုလုံးမဲ့ပိုင်းနဲ့လုံးစီစီနဲ့ဥပမာအားဖြင့်ကျွန်တော်တို့ပြည်တော်စုတရားတော်ကျုပ်ဆိုတာဒီအမြင့်ဆုံးတိုင်းပြည်မှာအမြင့်ဆုံးတရားရုံးပေါ့ဗျာ UN ရုံးပေါ့ဒီဟာအဆုံးဖြတ်ပဲအဲ့ဒီရုံးကိုကျွန်တော်တို့ကအယူငါပြင်စနေပြက်လို့ရှိရင်ဟိုကျွန်တော်တရက်ကဒီဇင်ဘာထဲမှာဆောက်လိုက်ချက်ပေးခဲ့တာဆိုလက်ခံတင်မတင်ကြားနေတာအမှု30မှာတမှုပဲလက်ခံတယ်ဘလောက်လာလာမှုတွေကဟိုဆောက်လိုက်ချက်ပေးတဲ့ရှင်းနေကားပေါ်ပြန်မတက်ရသေးဘူးအမှုကပတ်လာပြီအဲ့တော့ဒီလိုကျွန်တော်တို့ကအမြင့်ဆုံးတရားရုံးရဲ့အယူငါပြင်စင်ကိစ္စမှာဒီတရားရုံးရဲ့အဆုံးဖြတ်ချက်ကိုလက်ခံပြီးတော့တရားရုံးကကျေကျေပြန့်ပြန့်ကြားနာခွင့်မရဘူးတော့အဲ့ဒီလိုအနေထားတွေရတယ်ပဲဒါအတာဝန်ခံမှုမရှိတဲ့လူတွေတရားပြီးဖြစ်နေလို့လားလို့ကျွန်တော်စဉ်းစားကြရရှိတယ်ဗျာနောက်ပြီးတော့ဒီဖွဲ့စည်းပုံချေအုပ်တွေရတရားပြီးတွေရည်ချင်းသတ်မှတ်ချက်တွေရှိနေပြီနဲ့နောက်ဂေပေါက်ပေးထားပြီးတော့အာတပရကထင်ပေါ်ကြော်ကြားသောဥပဒေပညာချင်းယူဆခြင်းခံရသူဆိုပြီးတော့အကုန်ထည့်တာအကျန်တဲ့အရေးချင်းတွေသတ်မှတ်ချက်ကဖွဲ့စည်းပုံမှာပါတော်လဲပဲအာတရားကြီးဝန်ထမ်းငါးတရားပြီးတိုင်းတရားသူကြီးငါးနှစ်ဖြစ်ခဲ့ရမယ်တိုင်းဥပဒေရေးရာရှိအတိုင်းဥပဒေရာရှိ10နှစ်ဖြစ်ခဲ့ရမယ်ကျင်းစားကြော်ကြတဲ့ရှိနေ20ဖြစ်ခဲ့ရမယ်ဆိုတော့ဒီလူတွေမျိုးတွေမရှိဘဲနဲ့လက်တင်ရဆိုတော့ခေါ်ပြီးတော့သူတို့အကျိုးစီးပွားကာကွယ်မဲ့လူတွေကိုထည့်လိုက်တာဆိုတော့လူရောမူရောကျွန်တော်တို့တပြိုင်တည်းပြင်ရမယ်ကျွန်တော်ဥကျော်နေပြောတာကိုသဘောတူတယ်တရားဥပဒေစိုးမိုးမှုနဲ့တရားစီရင်ရေးပြုရင်ကြောင့်တော့မလုံနိုင်ရင်ကျွန်တော်တို့ဒီမိုကရေစီမရနိုင်ဘူးငြိမ်းချမ်းလည်းမရနိုင်ဘူးအမျိုးသားဒုစရိုက်တွေလည်းမရနိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဟိုရှင်းနေဥအောင်တင်းကိုလည်းမေးချင်ပါတယ်အထူးသဖြင့်ကတော့ဥအောင်တင်းကဒီဟို NLD အစိုးရမှာလည်းပါနေတော့စောစောဥကျော်လင်းထောက်ပြသလိုပေါ့လေဟိုဒီလိုမျိုးဟိုပြဿနာတွေသာပေါ်လာကြမယ်ဆိုရင်ငြိမ်းချမ်းလည်းမရနိုင်ဘူးစောစောလိုမျိုးပေါ့လေနောက်ဆက်တွဲပြဿနာတွေပေါ်လာမယ်ဆိုရင်အစိုးရကိုယ်တိုင်ဒီဟိုနာမည်ပြည့်မဲ့ကိစ္စမျိုးတွေဆိုတော့ဒါကကျွန်တော်တို့ဓာတ်တွေပြင်ဖို့ဆိုရင်စနစ်ကိုပြင်ဖို့လိုမလားလူတွေကိုပြင်ဖို့လိုမလားဘယ်ဟာအဓိကပိုကြမလဲ
ကျွန်တော်ပြောမယ်ဆိုရင်တော့ဗျာဟိုစနစ်ကြောင့်ဖြစ်နေတဲ့ပြဿနာပဲဗျာစနစ်ကိုပြင်ပြီးတော့လေလူဟာလိုက်ပြင်ဖို့လဲလိုမယ်စနစ်ကိုပြုပြင်စားပြီးတော့လူမပြင်ဘူးဆိုရင်လူအောင်ရှိရင်ပဲဆိုရင်ဒီလူဟာဒုံရင်ဒုံရင်တိုင်းပဲလုပ်နေမယ်ဟုတ်ကျွန်တော်တရားစီရင်စနစ်ရဲ့ပုံစံကဒီတရားရုံးချုပ်ပြည်တော်စုတရားရုံးချုပ်ကနေပေါ့ဒီတရားလူကြီးအစစ်အစစ်ကိုသူကဟုတ်ဘောအုတ်ချုပ်လာတဲ့ပုံစံဖြစ်နေတယ်အဲ့တော့တိုင်လာတော့လာတက်လို့ရှိတယ်ဆရာတစ်ပည့်ပုံစံမျိုးနဲ့ရှိနေတယ်အဲ့တော့တိုင်လာနန်းနဲ့တက်လေအဲ့ဒီလူကခဏတစ်ချို့နေပြီးတော့ခေါ်ထားမယ်တဏှာရှုမယ်နောက်ရာလူပစ်စင်အောင်တိုးပေးလိုက်တဲ့တရားသူကြီးအခွင့်အလမ်းတွေရှိတယ်အဲ့တော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဂွင်းဆက်လူရှိရဲ့အခြေအနေမျိုးဖြစ်နေတော့သူကလည်းသူကြီးရဲ့ဒီတရားစီရင်တရားပြည်ပွဲကိုသူအကာအကွယ်ပေးမယ်ဆိုရဲငူပါလေရှိရလို့ကျွန်တော်အဲ့လိုမြင်တယ်အဲ့တရားပြည်ကြောက်ကိုတိုင်ရင်တရားပြည်ကြောက်ကဘာမှမဖြစ်တဲ့ပြဿနာကြီးအများကြီးရှိတယ်အဲ့တိုင်ရင်တိုင်ရော့ဆိုတဲ့သဘောမျိုးတွေလည်းရှိတယ်အဲ့တော့ကျွန်တော်ကငူအဓိကထားပြင်မယ်အဲ့ငူပြင်လိုက်ရုံနဲ့ပြီးမလားဆိုတော့လူကလည်းမပြင်အဲ့လူကိုဘယ်လိုရေးယူမလဲဆိုတာလိုအပ်တယ်အဲ့တော့တရားပြည်ကြီးကိုကျွန်တော်တို့ကကင်းလုံးခွင့်ပေးထားတယ်ပြောပဲ exception ပေးထားတယ်တရားစီရင်ကိုတရားစွဲခွင့်ကျွန်တော်ကမရှိဘူးနော်တရားစီရင်ကိုတရားစွဲဆိုရတဲ့ တရားရုံးမှာတရားဆွဲပြီးတော့ပြည်သူစီရင်နေဆိုဖီကရဲ့ငန်းနေတဲ့အတိုင်းမှာကြီးကြီးကျွန်တော်မတွေ့ရဘူးအခုဒီရက်နှစ်ကြီးကျွန်တော်မတွေ့ရဘူးတရားသူကြီးဟာဒီသူ့မှာအခွင့်အရေးတရားကိုရှိရဲဆိုတဲ့ပုံစံမျိုးသူတို့တရားဆွဲဆိုအရေးယူပြည်သူပြည်လူမရဘူးဆိုတာရှိရဲအတွက်အဲ့ဒီဟာကိုလည်းကျွန်တော်တို့ပြည်သူတွေကရောကျွန်တော်ဒီတရားကြီးဆိုင်ရာပုဂ္ဂိုလ်ရော ဘာလို့စဉ်းစားဖို့လိုလဲတချို့ကအင်တာနက်လုံလုံကျူးကျူးလောက်ကိုမမယွင်းကိုနဲ့ဒီလုတ်ကိုင်စားတော့နေတရားသူကြီးဒီကြီးကြီးရှိနေသေးတယ်ဆိုတာအဲပြည်သူလူထုကတရားရုံးကိုလည်းသွားဖို့ကြောက်နေတယ်ရဲစခန်းကိုသွားဖို့လည်းကြောက်နေအမှန်ကိုရင်ဆိုင်မှုထွက်ဆိုဖို့လည်းကြောက်နေအမှန်ကိုတိုင်တန်းဖို့လည်းကြောက်နေအဲ့တော့ဘယ်လိုတရားဥပဒေစုံစမ်းပြီးဆိုတော့ကျွန်တော်နိုင်ငံမှာရှိနေလဲလို့ဘယ်လိုနားလည်
ွနေပေးကြတဲ့အနေရီမြို့သားလွတ်တော်အမတ်ဦးအောင်သိန်းနောက်မြန်မာနိုင်ငံရှင်းနေမြကွန်ရက်ကဦးသိန်းတန်းဦးနဲ့တခြားကျွန်တော်တို့ပါဝင်ဆွနေပေးခဲ့တဲ့ပုဂ္ဂိုလ်အားလုံးအထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ပါဝင်မှုဆက်သွယ်ခဲ့ပေမဲ့လည်းကျွန်တော်တို့ပြန်လည်ဆက်သွယ်တဲ့အခါမှာအဆင်မပြေမှုတွေရှိတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာနဲ့အမြင့်ကျွန်းတောင်းပန်လိုပါတယ်ခင်ဗျာ